2014ခုနှစ်ထဲမှာအစိုးရနဲ့ပတ်သက်လို့ပြောဆိုကြတာတွေကိုလည်းထည့်သွင်းပြောကြားလိုပါတယ်။ဒီနှစ်အတွင်းမှာသတင်းမီဒီယာတွေမှာကြေရက်တစ်ခုဖြစ်စေခဲ့တဲ့စကားကတော့မြန်မာအစိုးရမွေးမြူရေးနဲ့ရေလုံငန်းဝန်ကြီးဦးအောင်မြင့်ပြောခဲ့တဲ့စကားတစ်ခုဖြစ်ပါတယ်။နိုင်ငံရေးသမားတွေကခ ्यू ဆိုင်ဆရာမလို့တဲ့အကြောင်းစီတန်းလှည့်လည်ဆန္ဒပြတာမျိုးကိုလည်းသူခ ्यू မဆိုင်ကြောင်းအစိုးရကိုဆန့်ကျင်ခဲ့ရင်ထောင်ထဲပို့ထားမှာဖြစ်ကြောင်းဦးအောင်မြင့်ကမကွေးတိုင်းကြေးရွာတွေမှာပြောကြားခဲ့ပါတယ်။
အဘိုးကြီးအိုးမြေဘိုးကြီးအိုးမြေတို့လည်းလည်းကလည်းပြီးပါရရဲတယ်ဟောဆိုတော့မင်းကပြောလာနော်ရှင်းတော့ကျွန်တော်ပြောလာဘယ်နိုင်ဘယ်ဗတန်ကရေးပါတီမှကြောက်ဘူးဟုတ်လားဘာသာတဲ့ကုတ်ပဲ့တော့နိုင်တယ်ကျွန်တော်ကဒီလိုမျိုးကောင်အဲ့တော့ခင်ဗျားတို့သိအောင်ပြောမယ်လှုပ်ရှင်လို့မလှုပ်ရှင်ဒီခင်ဗျားတို့နဲ့ကျွန်တော်တို့နဲ့ဘာမှမဆိုင်ဘူးနိုင်ငံရေးစကားဆိုတာကိုတက်နေတဲ့အစိုးရအပေါ်မှာစော်ကားတဲ့ကောင်စော်ပါပဲဘာသာတဲ့တော်လို့ပဲအကျိုးရတဲ့မှာပဲနိုင်ငံတကာမှာဒီလိုပဲကျင့်သုံးရအစိုးရကိုစန့်ကျင်တဲ့ကောင်တော့ဘွားမေချုံတဲ့နေဒါတို့အစိုးရထွက်မင်းထွက်ဒါပဲနော်အဲ့ဒါမင်းတို့တရားဝင်ပေါင်းလေးကပြောနေတဲ့ကောင်ကြီးပြောဒါပြောမပေးနိုင်ဘူးအားလုံးပြောကျွန်တော်လည်းခုပြောခွင့်ရှိတယ်ဆိုကျွန်တော်ပြောတယ်
သူအနေနဲ့ငွေကြေးအလွဲသုံးစားတာတွေမလုပ်ခဲ့တဲ့အကြောင်းသူ့အပေါ်အရေးယူခဲ့တာဟာမတရားမှုတစ်ခုသာဖြစ်ကြောင်းဒီအတွက်လူထုနဲ့ရဟန်းတန်ဃာတွေကကူညီပေးကြပါလို့သာသနာရေးဝန်ကြီးဟောင်ဦးဆန်းစင်ကဇူလိုင်လ3ရက်နေ့ကပြောကြားခဲ့ပါတယ်သူအနေနဲ့နိုင်ငံတော်တန်ဃာမဟာနာယကအဖွဲ့ဆုံးဖြတ်ချက်မှန်တဲ့အတွက်ဆုံးဖြတ်ချက်တိုင်းဆောင်ရွက်ခဲ့တာဖြစ်ပြီးအမှားတစ်ခုမှကျူးလွန်ခဲ့တာမရှိကြောင်းဝန်ကြီးဌာနပိုင်းငွေအလွဲသုံးစားလုပ်မှုတွေနဲ့ဖမ်းဆီးအရေးယူခံထားရတဲ့သာသနာရေးဝန်ကြီးဟောင်ဦးဆန်းစင်ကပြောပါတယ်
အဲ့ကျွန်တော်ယက်တီချက်ကဆရာတို့တန်ခါတော်မဟာအနာကကျွန်တော်တို့မှန်ကန်တဲ့အတွက်ကျွန်တော်ယက်တီအားကြည့်ဖြစ်ပါတယ်သို့တော်လည်းပဲအဲကျွန်တော်ဒီသာနာကိစ္စဆောင်ရွက်တော်လည်းပဲဒီလိုပါလဲဆိုတော့ကျွန်တော်ဟိုပြီးတဲ့ဤစစ်ပြီးတဲ့ကိစ္စနဲ့ပတ်သက်လို့စစ်ပြီးသားကိစ္စကိုကျွန်တော်ဟိုဒါအရေးယူဖို့ဆိုပြီးဆောင်ရွက်
ဆရာနည်းနည်းဖေပါဆရာနည်းနည်းဖေပ
ါဒါအလုံးနဲ့ဒါဟိုမတရားပြုလုပ်မှုလို့ပဲ
ကျန်နေတဲ့ပြပ
သုံးသပ်ပါပဲ
။ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတို့မှာဂျီဟတ်မွတ်စလင်အစွန်းရောက်လှုပ်ရှားမှုတွေတိုးချက်လုပ်ကိုင်နိုင်မှုဌာနခွဲတစ်ခုကိုအိန္ဒိယနိုင်ငံထဲမှာအသစ်ဖွင့်လှစ်လိုက်ပြီးလို့အယ်ခိုင်ဒါအကြမ်းဖက်အဖွဲ့ခေါင်းဆောင်အယ်ဇာဝါဟီရီကကြေညာလိုက်ပါတယ်။ဒါ2014ခုနှစ်အတွင်းအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာထူးခြားတဲ့သတင်းတစ်ပုဒ်ဖြစ်ပါတယ်။ဘာသာရေးအစွန်းရောက်အကြမ်းဖက်လူမှုရေးလှုပ်ရှားတဲ့ဂျီဟတ်အင်တာနက်စာမျက်နှာတွေမှာပြောကြားခဲ့တဲ့55မိနစ်ရှိတဲ့ဗီဒီယိုထဲမှာမစ္စတာဇာဝါဟီရီကအခုလိုပြောကြလိုက်တာဖြစ်ပါတယ
် فإني أزف إلى المسلمين في العالم عامة وفي شبه القارة الهندية خاصة بفضل الله سبحانه قيام فرع جديد لجماعة قاعدة الجهاد
وهو إنديا တိုင်းငယ်တလောမှာရှိတဲ့မွတ်စလင်တွေကိုတစုတစ်ပေါင်းနဲ့ဖြစ်အောင်အိန္ဒိယနိုင်ငံအာတန်ဂူဂျရက်နဲ့ကက်ရှမီးယားပြည်နယ်တို့အပြင်မြန်မာပြည်အနောက်ဘက်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုအဓိကပြစ်မှတ်ထားပြီးလှုပ်ရှားသွားမယ်လို့မစ္စတာဇာဟော်ရီကပြောကြားတော်တာဖြစ်ပါတယ်ဒီနေ့ထဲမှာထူးထူးခြားခြားပြောကြားခဲ့တဲ့စကားတွေထဲမှာငင်းချိုင်းနဲ့ပတ်သက်တဲ့ပြောစကားကိုလည်းထည့်သွင်းပြောကြားချင်ပါတယ်။တနိုင်ငံလုံးပြစ်ခတ်ရဲ့စေသဘောတူညီမှုလက်မှတ်ထိုးနိုင်မှုအတွက်နောက်ဆုံးညှိနှိုင်းပွဲလို့မူလကပြောဆိုထားကြတဲ့ NCCD နဲ့ UPWC တို့ရဲ့ဆွေးနွေးပွဲမှာအဓိကနှစ်ခုကိုသဘောမတူတဲ့အတွက်ဆွေးနွေးပွဲအစောကြီးရန်နာခဲ့ရပြီးဒီသဘောထားတင်းမာမှုတွေကြောင့်ပြစ်ခတ်ရဲ့စေရေသဘောတူစာချုပ်ချုပ်နိုင်မှုနှောင့်နှေးသွားနိုင်တယ်လို့ NCCD အဖွဲ့ခေါင်းဆောင်ဦးနိုင်ဟန်သာကစက်တင်ဘာ23ရက်နေ့ကပြောကြားခဲ့ပါတယ
်ပြည်တော်စုတက်မတော်ဖွဲ့စည်းရေးကိစ္စနော်အဲ့ဒါကိုလာမဲ့ဒီပြည်တော်စုငြိမ်းချမ်းရေးညီလာခံကြီးမှာဆွေးနွေးဖို့အဲ့ဒါကိုဟိုနှစ်ဖက်တဘောတူထားတော့ဗောဗျာအခုဒီပွဲမှာကတော့တက်ဘက်ကတကူပြန်တင်တယ်အဲ့ဒါကိုသူတို့အနေနဲ့ကတော့ဒီဟိုဟိုဇာဘောအတိမပြုတ်နိုင်သေးဘူးဗောဗျာဒါကတော့အထက်ကိုပြန်တင်ပြရမယ်ဆိုတဲ့သဘောတဘောတော့အရင်ကတည်ပြုထားတဲ့ဟာကိုသူတို့ပြန်လဲဖျက်သိမ်းတဲ့တဘောမျိုးအလိုသက်ရောက်တယ်
။တမရယုံကတင်ပြလာတဲ့အမျိုးဘာသာသာနာစောင့်ရှောက်ရေးဥပဒေမူကြမ်းပါအချက်တွေအတိုင်းဥပဒေတစ်ခုပြဋ္ဌာန်းမယ်ဆိုရင်မြန်မာနိုင်ငံဟာကုန်းပေါင်ခေပရိသတ်စနစ်မျိုးကိုပြန်ရောက်သွားနိုင်တယ်လို့မကွေးအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလတ်စေရပြောလိုက်ပါတယ်။ဖေဖော်ဝါရီ29ရက်နေ့ကတမရဦးသိန်းစင်ကမြို့ဘာသာသာနာထိမ့်သိမ်းစောင့်ရှောက်ရေးဥပဒေမူကြမ်းဆွေးနွေးပြဋ္ဌာန်းဖို့တဝန်လာပေးဖို့ပြီးဒီမူကျမ်းနဲ့ပတ်သက်လို့ပြောဆိုရမှာဥလတ်ဆွေကဒီလိုပြောကြားခဲ့တာဖြစ်ပါတယ
်ကျွန်တော်အမြင်ကတော့စုဖြားလက်ခေကိုပြန်ရောက်သွားမှာရှိစုဖြားလက်ခေကိုပြန်ရောက်သွားမှာတင်တယ်ရွေးကောက်ပွဲပြီးမှတော့ရင်ပိုကောင်းမယ်ဒီကိုရှိရလေဘာလို့ဒါကမျိုးဘာသာရေးနဲ့ဆိုင်တော့နိုင်ငံရေးလိုပဲပြောရမလို့ဖြစ်တယ်ဗောနော်ကျွန်တော်တော့ဒီလိုပဲထင်တယ
်အခုနေ့ထဲမှာစာနယ်ဇင်းနဲ့လူခွေးနဲ့ပတ်သက်လို့ပြောကြားချက်တွေကိုလည်းကောက်နှုတ်တင်ပြလိုပါတယ်မြန်မ မြန်မာစာနယ်ဇင်းသမားတွေအနေနဲ့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေကတောင်းဆိုချက်အရအမှန်တရားဖော်ထုတ်ရေးသားဖို့အာခိလိုက်စားမှုမတမာမှုနဲ့မှုကင်းတွေကိုထောက်လှမ်းစုံစမ်းဖော်ထုတ်သင့်တယ်လို့ဝါရင်သတင်းစာဆရာကြီးဦးဝင်းတင်ကတိုက်တွန်းခဲ့ပါတယ်။တရားစီရင်ရေးနဲ့ပတ်သက်လို့စာနယ်ဇင်းသမားတချို့ရန်ကုန်နဲ့မန္တလေးမြို့ကြီးတွေမှာဆန္ဒပြတောင်းဆိုခဲ့ပြီးရက်ပိုင်းကြာ TVB သတင်းဌာနနဲ့တွေ့ဆုံမေးမြန်းရာမှာကွယ်လွန်သူသတင်းစာဆရာကြီးဦးဝင်းတင်ကအခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ်
။ဒီမတရားမှုတွေဖော်ထုတ်ပါနော်။အမှန်တရားပဲရက်တယ်ဆိုနေမလုံတော့ဘူးဒီနေ့ခေကွာလိုအပ်ပြီးပုံပုံလေးကြီးရဗျာကရိုနီကြီးကြီးပဲဗျာအပြာနာကြီးခေါင်းလေးကြီးပဲဗျာဟလာလူကြီးဟိုအသေးကြီးပါလေးပုတ်ပြန်နေဒါတွေကိုတော့ဥပဒေကြောင့်အရာနဲ့ဟလာတိတ်ပြီးတော့ပုတ်ပြန်တာမဟုတ်ဘူးပုတ်ထုတ်ပြီးတော့တက်ခဲ့ရမှာပဲလို့အမှန်တရားတွေတက်ခဲ့ရမှာလို့ပြောထားတယ်
ဆရာကြီးဦးဝင်းတင်ဟာအခုနှစ် AB လာထဲမှာကိုယ်လွန်ခဲ့တာဖြစ်ပြီးတော့ဆရာကြီးမရှိတော့ပေမဲ့ဆရာကြီးရဲ့ဝိညာဉ်ဟာမတရားမှုတွေကိုချောင်းဟန့်အတန်ပေးပြီးတော့စောင့်ကြည့်စိန်ခေါ်နေအောင်မယ်လို့စစ်စစ်ရှင်မျိုးဆက်ចောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကပြောကြားခဲ့ပါတယ်
။သူရှိနေရင်ကျွန်တော်တို့အိမ်တိုင်မှာဟိုလက်ယုံးရင်ဘလားအရေးမကြီးဘူးလို့ကျွန်တော်နားလဲတယ်။လူကြီးသူမှတယောက်ရှိတယ်ဆိုရင်မတမာသူတွေမလုပ်ရဲဘူးပေါ့ဗျာ။အဲ့ဒီလူကြီးရဲ့လက်ယုံးကိုကြောက်လို့တော့မဟုတ်ဘူးဗျာ။လူကြီးတယောက်ကအဟန်းလို့ချောင်းဟန့်လိုက်ပြီဆိုရင်မတော်မတော်မတရားလုပ်တဲ့လူတွေကနောက်တွန့်နေဗျာအဲ့ဒီလိုပေါ့ဒါကျွန်တော်တို့စိတ်ဓာတ်ရေးရရသူရှိနေမှဖြစ်မှာအားပေးနိုင်တယ်ဒါပေမဲ့လူသားတယောက်အနေနဲ့တော့ဗျာပင်ပန်းလာပါပြီဗျာတကယ်ကိုပင်ပန်းလာပါပြီသူ့နာကျင်မှုတွေကျွန်တော်အဆအဆုံးကြည့်နေရတော့ကျွန်တော်လည်းမကြည့်ရတော့ပါဘူးအဲ့တော့သူ့နာကျင်မှုတွေကနေပြီးတော့အနားယူသွားတယ်လို့သာအောက်မေ့ပါတယ်သူ့ဝိညာဉ်ကကြာနေတာပေါ့မတရားမှုလုပ်တဲ့လူတိုင်းကိုအချိန်မရေထပြီးတော့ချောင်းဟန့်နေဦးမှာပဲဆိုတာအားလုံးယုံကြည်ကြစေချင်တယ်
အခုတော့မမသားသားစကားများအစီအစဉ်အားလောက်ပါပြီခင်ဗျာကြည့်ရှုနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်မင်္ဂလာပေါင်းတဲ့ပြည့်စုံတဲ့နှစ်သစ်ဖြစ်ပါစေလို့ဆုမကောင်းတောင်းပါတယ်ခင်ဗျာ